bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul.
저 윈치니니 아메리칸 비룡스마 보노 쿠 뉴저지마 시데 버겐 콜리마 파모카피 상외 디르루 띠야 바리 디 피냐이 로카마 42네 아트위 아종네 아두 보노 디 미얀마 나이가마 레 뻬얀 삐로 보노 루 앗드루 쿠지 상외 삐 니다리 레 시데 루 띠야 바리 project pencil 수레 디 케란 아시신 니요 블루 핏라 바레 신
쪼마야 project 디야 바마디마 2001 네야 사 로케 바레 จม้า ยวาริชอกตัวเลยยวาริชอกตัวได้ส่วนไอ้คลีเลนี่ป่ะเลยโหพ่อพ่อนี่จ้องมาพ่อพ่อเนี่ยซาปะลงရှင်ตรุษရှင်มาซาอุตรามไม่ရှိပါဘူးโหแน่ပါတယ်โหไม่ซินแย่တဲ့พ่อนี่จ้องนี่ရှိတယ်လို့ซินแย่တဲ့พ่อนี่จ้องนี่လဲတော်တော်များๆจม้าတွေ့ခဲ့ရပါတယ်အဲ့ဒီซินแย่တဲ့พ่อนี่จ้องเนี่ยจารอတွေဘာဘာတင်လဲဆိုတော့မြေကြီးပေါ်มาပေါ့ကွာ သာတဲ့နဲ့စာအုပ်ကလေးလို့ပေါ့မြေကြီးကိုစာအုပ်လို့ပြလိုက်တယ်လေအဲ့တော့အဲ့ဒါလေးကျမမြင်ခဲ့ရတယ်နောက်တချို့နည်းနည်းပတ်စံရှိတဲ့ဘုန်းကြီးเจ้าတွေမှာကြတော့စာအုပ်ကလေးတွေသူတို့မှာရှိတယ်ဒါပေမဲ့ဟိုခဲတံလေးတွေကနည်းနေပြန်ဟောအဲ့တော့ခဲတံလေးကတူတူလေးရှိတယ်အចောင်းသားသုံးယောက်ရှိတယ်ဆိုတော့ဒီအចောင်းသားသုံးယောက်ကဒီခဲတံလေးတစ်ခုတည်းကိုဟိုတယောက်နဲ့တယောက်အသုံးပြုကြရတယ်ပေါ ာရောက်ပါတယ်ဆိုတော့အဲ့ project pencil ကဘာလဲဆိုတော့ကျမကဘာလဲထောင်ချီပြီးတော့ခဲတံတွေကိုကျမဆိုဗမာပြည်မှာဝယ်ပါတယ်လေဝယ်ပြီးတော့အဲ့ဒါဟိုကျမဘဲသွားသွားပေါ့ကျမရွာတွေတက်တယ်နေတွေတက်တယ်ဟိုနောက်ပြီးတော့ပုတ်ပါတက်တယ်ပုတ်ပါတက်တဲ့အထိကျမကကျမရဲ့ခဲတံတွေကိုတဲပါတယ်အဲ့ဒီ story လေးတစ်ခုပြောပြအောင်မယ်ဟိုဖြစ်ခဲ့တာလေးကဟိုကျမအဲ့ဒီပုတ်ပါတောင်ကိုတက်တုန်းကနည်းနည်းမှောင်းနေပြီမောင်တို့ကကျမရဲ့ team ကကျမတို့9ယောက်10ယောက်လောက်ရှိပါတယ်ဆိုတော့ကျမတို့ရဲ့ pencils တွေတယ်မို့တွေ့တဲ့လူတွေကိုကျမတို့က pencils ပေးတယ်နောက်ကျမတို့ကပြန်ဆင်းလာတော့မှောင်းနေပြီလေအဲ့ဒီအချိန်မှာအသက်တော်တော်ကြီးကြီးအဖိုးတယောက်ကိုတွေ့ပါတယ်ဆိုတော့ तू ကနေပြီးတော့လေအင်းတဲ့ဆီယမတို့တွေတဲ့ဖျားတက်တုံးကတဲ့ကျွန်တော်တွေ့ပါတယ်တဲ့เสี่ยม้าတို့တွေอ่ะပေးတာတွေသူတို့อ่ะတူထင်လို့ပေါ့သူမတောင်းတာတဲ့အဲ့တော့เสี่ยม้าတို့အပေါ်တက်ဟိုဖျားပေါ်တက်သွားတော့မှာတဲ့သူတို့တွေอ่ะကျမတို့ပေးတဲ့ခဲတံတွေကိုတွေ့တော့ဟာအဲ့တော့ဆိုသူမြီးတွေပေါ့ရှိတယ်ပေါ့အဲ့တော့ခါအကြာကြီးစောင့်နေတာ2နာရီ3နာရီဒီခဲတံလေးတစ်ခုရဖို့လေဆိုတော့အဲ့ဒီ projects တွေอ่ะကျမဟိုရှောက်သွားလေဒီခဲတံလှူတဲ့အစီအစဉ်လေးရဲ့တံမိုးကိုကျမကအယံပီတိရှိတယ်ဒီခဲတံလှူတဲ့ဟိုလိုလားချက်နဲ့ကျမကပြောနေတာ
အမေရိကန်ပြည်ထောင်စုမှာတော့ဒီ IV League လို့ခေါ်တဲ့ထိတ်တန်းတက္ကသိုလ်တွေတခုပါတယ်ဒီ Yield Tech တူကနေပြီးတော့ပေါ့နော်မြန်မာနိုင်ငံအတွက်ပေါ့နော်ဒီစာအုပ်တွေလှူတဲ့အစီအစဉ်လေးတည်းလည်းဒေါဝင်းကြီးလုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒီကြောင့်လည်းစိတ်ဝင်စားလို့နည်းနည်းရှင်းပြပေးပါလား
ဒီစာအုပ်လှူတဲ့အစီအစဉ်ကဘယ်ကနေစလဲဆိုတော့ကျမကယေးယူနီဗာစီတီမှာနှွေတွင်းကြရင်စာပြပါတယ်အဲ့တော့တနေ့ကျတော့အရေးကစာကြည့်တိုင်းမှာကားတွေ trucks တွေ trucks တွေနဲ့လာပြီးတော့စာအုပ်တွေကိုသူတို့လာပြီးတော့သိမ်းနေပေါ့အဲ့တော့ကျမသူတို့မေးရကျမ professor ဝင်းဝင်းကြည်ပါပေါ့ဒီရေးကစာအုပ်တွေဘာလုပ်မလဲပေါ့အင်းတဲ့သူတို့တွေ landfill လုပ်မယ်ပေါ့စာအုပ်တွေကိုရေးဖို့ရာအဲ့ဒါတွေ့တော့ကျမကဒီ project ကိုစမယ်ပေါ့17လကြာတယ်ရေးကလူကြီးတွေနဲ့ကျမတွေ့တယ်17လဒီ project လေးကိုနည်းနည်းပြန်စဉ်းစားပေးပါပေါ့ဘာလို့ဆိုကျမတို့ကရေးကလွတ်ပြတဲ့စာအုပ်တွေကျမလိုချင်ပါတယ်ပေါ့ဆိုတော့ဆက်စလနေပြီးတော့ရေးကနေရโอเคပေါ့ရတယ်ပေါ့ဆိုပြီးတော့ကျမတို့ဗမာပြည်ကိုလှူပါတယ်နောက်ပြီးတော့ကျမတို့လှူတိုင်းစာအုပ်တွေမှာကျမတို့ကဒစိရိုက်တာဘာလဲဆိုတော့ donated with love education and inspiration မြန်မာ youth association friends and families USA လို့အများတိုင်းကျမစာအုပ်တိုင်းမှာရှိပါတယ်အဲ့တော့ကျမတို့တချို့လူတွေကပြောတာပေါ့အော် Professor Wu Mingji ဘာလို့တစ်ချိန်လုံးအချိန်ကုန်ခံလဲပေါ့ဗမာပြည်ကိုပို့တဲ့စာအုပ်တရားလူတွေလက်ထဲရောက်မှာမဟုတ်ဘူးပေါ့အဲ့လိုမျိုးတွေပြောခံရပါတယ်ဒါပေမဲ့ကျမကအဲ့လိုမျိုးကျမနားမထောင်ဘူးဒီနေ့ကျတော့ဘာဖြစ်တယ်လဲဆိုတော့ကျမကအဲ့ဒီဟိုချောင်းသာသွားပါတယ်ချောင်းသာ holiday time မှာ training ချောင်းသာမှာသွားလုပ်တယ်ချောင်းသာမှာသွားလုပ်တော့ကျမကချောင်းသာသွားရင်ကျမကဘာ interest ရှိလဲဆိုတော့အနာမှာရှိတဲ့ရွာတွေလေကျမကရှောက်ကြည့်ပါတယ်အဲ့ဒီအချိန်မှာကျမအမဒေါ်ပင်စီထုံးသိမ်းလဲပါတယ် သွားတယ်ချောင်းသားရဘေးရရွာလေးပေါ့အဲ့ဒီမှာတဲလေးတစ်ခုပေါ့တဲသေးသေးလေးအဲ့ဒီတဲသေးသေးလေးမှာကျွန်မရှောက်ပြီးတော့ခဲလန်နေရှောက်ယူဝေးနေတဲ့အချိန်မှာကျွန်မအမကြီးကပြောတယ်ဟိုကြားလာတဲ့ physics တဲ့သူပြောသလား physics သင်နေတယ်ပေါ့လေအဲ့တော့ဟာအဲ့တော့ကျွန်မနားထောင်လိုက်တာပေါ့အဲ့တော့ဟုတ်တယ်တော့ physics သင်နေတာအဲ့တော့အဲ့ဒီတဲလေးတွေကိုကျမတို့ညီမနှစ်ယောက်ဝင်လိုက်တော့ဝင်လိုက်တော့အဲ့ဒီမှာ physics ဆရာကြီးတယောက်ចောင်းသားတွေ14 15ယောက်လောက်ပေါ့လေတဲလေးမှာတိတ်လဲဟိုစမီးတိတ်မရှိတဲ့တဲလေးပေါ့အဲ့ဒီကနေပြီးတော့ကျမဆရာလို့အဲ့ဒီ physics ဆရာအုပ်ကိုလို့ဘေးရရတာလဲပေါ့ဆိုအာဆရာမတဲ့အမေရိကကျွန်တော်တို့ပို့လိုက်တာတဲ့အဲ့ဒီကနေကျွန်တော်တို့လက်ထဲရောက်လာတယ်ပေါ့ဟုတ်လားကျမကြည့်လို့ရလားဆိုတော့ကျမအဲ့ဒီဆောက်ကလေးဖွင့်ကြည့်လိုက်တော့ဘာတွေ့လဲကျမတို့ရဲ့ရေးထားတာဟိုမြန်မာ youth association ကိုအဲ့ဒါအစပြီးတော့ကျမကပို့ပြီးတော့ဒါဖျားပြတာပေါ့ဖျားကကျမလမ်းမှန်နေတာကိုပြတာဆိုတော့အဲ့ဒီကဆက်ပြီးတော့အမြဲတမ်းစောက်တွေကိုပို့ပါတယ်ရှင
်ခုလိုမြန်မာနိုင်ငံမှာတွားပြီးတော့ဒီအကူအညီတွေပေးရမှာပေါ့နော်ဒေါ်ဝင်းချီအနေနဲ့ဒီမြန်မာ youth ရာချင်းလုံးအားကစားနည်းနဲ့ပတ်သက်ပြီးတော့လေဒီချစ်ချည်ရင်းမှုရရှိအောင်ဒီအစီအစဉ်လေးတရပေါ့နော်ဦးဆောင်လုပ်ခဲ့တယ်လို့သိရပါတယ်အဲ့ဒီအကြောင်းလေးနည်းနည်းရှင်းပြပြပါလားရှင်
။ကျမကငငယ်လေးတည်းကချင်းလုံးကိုသဘောကျတယ်။ဘာလို့သဘောကျတာငငယ်တုန်းကတော့မသိပါဘူး။အဲ့တော့ကျမကကြီးလာတော့ကျမကချင်းလုံးကို research လုပ်တယ်။ချင်းလုံးကဘာလဲဆိုတော့ကျမ produce လုပ်တဲ့ movie လေးပါ။ဦးထင်မြိုင်နဲ့ကျမနဲ့ထုတ်လုပ်တဲ့ဟိုဘတ်စကုတ်လေးပေါ့လေမြန်မာနိုင်ငံရဲ့ရိုးရာဘလောက်အထိလဲဖြစ်လဲဆိုတော့တချို့တွေဆိုလို့ရှိရင်ဒီချင်းလုံးရဲ့ origin ပေါ့ချင်းလုံးဘယ်တော့မှစလဲဆိုတော့အနှစ်150 200နီးပါးကနေချင်းလုံးစတယ်အဲ့ဒီချင်းလုံးစတာလဲကျမတို့နိုင်ငံမှာချင်းလုံးစတာ British ရာတွေအောက်ကြတော့ British ရာတွေကကျမတို့ကိုချင်းလုံးပေးမကစားဘူးဘာဖြစ်လို့ပေးမကစားတာလဲဆိုတော့ဒီချင်းလုံးကနေပြီးတော့ तू ကလူတွေကိုစုစုယုံယုံဖြစ်အောင်လုပ်တဲ့အားကစားတစ်မျိုးပဲ because ချင်းလုံးကချစ်ချစ်ခင်ခင်အားကစားတချို့အားကစားတွေကတယောက်နဲ့တယောက်တိုက်မှတယောက်နဲ့တယောက်နိုင်မှမဟုတ်ဘူးလားဆိုချင်းလုံးမှဆိုအနိုင်အရှုံးမရှိဘူးအနိုင်ပဲရှိတယ်အဲ့ဒီတော့ British တွေကကျမတို့မြန်မာတွေကလည်းချင်းလုံးကစားပြီးတော့တယောက်နဲ့တယောက်ချစ်ချစ်ခင်ခင်ဖြစ်သွားတယ်တယောက်နဲ့တယောက်ညှိုးသွားတယ်အဲ့ဒါတိတော့ British တွေကကျမတို့ဗမာပြည်မှာချင်းလုံးကိုပေးမကစားတော့ဘူးအဲ့တော့မြန်မာတွေကဘာလုပ်လဲသိလားအဲ့ဒီချင်းလုံးကိုညကြိုင်ကစားတယ်သူတို့ကအဲ့တုန်းကဆိုရင်တော့ဖျောင်းနိုင်မရှိမလားအဲ့တော့ချင်းလုံးကိုဖျောင်းနိုင်ကိုချင်းလုံးထဲမှာထည့်ပြီးတော့ကစားတာအဲ့လောက်တော်တဲ့ sports ကမရှိတော့ပါဘူးကျမအမြင်လေအဲ့ဒီကနေစပြီးတော့ကျမတို့ကအဲ့ဒီချင်းလုံးမှတ်တမ်းတင်ရုပ်ရှင်မှာနော်ဆိုတော့ချင်းလုံးကစုစုယုံယုံဖြစ်တဲ့အားကစားနည်းပဲထက်တဲ့နည်းက235ခတ်တဲ့နီးရီကတိတ်ကောင်းတာပဲကျမကချင်းလုံးကိုဘာလို့ကြိုက်တာလဲဆိုတော့ချင်းလုံးကလူတိုင်းခတ်တိုင်းနဲ့အားကစားတစ်ခုဆိုတော့ကျမအဲ့ဒါကြိုက်တယ်ဟိုဘယ်လိုခေါ်မလဲမျက်နှိုးစရာကောင်းတဲ့ဟိုအားကစားတစ်ခုဆိုပြရအဲ့ဒါတွေကိုကျမတို့ကဖြည်းဖြည်းဖြည်းဖြည်းပေါ့လေဟိုအဲ့ဒါလုပ်နေပါတယ်အဲ့ဒါပေါ့ကျမက project pencil ရှိတယ် project ချင်းလုံးရှိတယ် project book ရှိတယ်နော် project education ပဲဒါကျမရဲ့ဘဝပါပဲ
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not an arm.